မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ9ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုဒိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနိုင်ငံပါဒီနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေ့နားဆင်မဲ့သတင်းတွေမှာတော့ဟောင်ကောင်မှာကြီးကျယ်ကန့်ကွက်မှုတွေကြုံရတဲ့လူရှိနေသူတွေကိုတရုတ်ပြည်မှာကြီးထန်လွှဲပြောင်းဝင်မဲ့ဥပဒေမူကြမ်းလုံးဝနှီးကုန်းချုပ်သွားတဲ့အကြောင်းဟောင်ကောင်ကျွန်းကြီးကပြောလိုက်ပါတယ်။ပေါက်ကျခဲ့တဲ့တန်တမာမှတ်တမ်းတစ်ခုထဲမှာအမေရိကန်ဆိုင်ရာဗြိတိန်တန်တမာကြီးနဲ့ဆက်ဆံမလုပ်နိုင်တော့မဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောရတယ်လို့ဆိုပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့မကင်ဖြူတွင်းနဲ့အတူကြီးမြားပေးတော့မှာပါ
။ကောင်းပါပြီရှင်။ H1N1 ရှာတီတုတ်ကွေးပိုးနဲ့သေဆုံးသူ30ကျော်တိရှိလာတဲ့မြန်မာနိုင်ငံမှာကာကွယ်ရေးကုသရေးနဲ့ပတ်သက်လို့ဘလို့ပြင်ဆင်မှုတွေလုပ်ထားပါသလဲ။
ကျမတို့နှစ်တိုင်းနှစ်တိုင်း web plan ပလန်တရားရှိထားတယ်အဲ့ဒီပလန်တိုင်းမှာကျမတို့တွေကဟိုကောက်ွက်သေးတွေရောက်ရှိတဲ့အခါမှာ WHO ရဲ့ criteria တွေဖြစ်တဲ့နော်ဟိုပုံဆောင်ပြီးနောက်တစ်ခ
ါပြည်သူ့ကျန်းမာရေးဦးစီးဌာနကြံကြားရေးတာဝန်ခံပမောက္ခဒေါက်တာခင်ငင်းကြီးပြောတော်တာပါအပြည့်စုံကိုတော့မကြခင်တင်ပြတော်မှာပါဒါအပြင်ရခိုင်မြောက်ပိုင်းကြောက်တော်အနီးမှာမြန်မာစစ်တပ်ရင်နံဘုံခွဲတက်ခတ်ခံရတဲ့အတွက်ထိခိုက်ဒေဆုံတဲ့အခြေအနေတွေကိုမေးမြန်းတင်ပြတော်မှာအပြင်အေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်ရဲ့တိုက်ပွဲတွေကြောင့်တံတရနဲ့ဖမ်းဆီးစစ်ဆေးခံရတဲ့ရခိုင်ကြေးရွာသား100ကျော်အထိရှိလာတဲ့တင်းအပြည့်စုံကိုတော့မကြခင်ကြားဖို့လည်းရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်းတွေကိုကိုအောင်လင်းဦးနဲ့မခင်ဖြူတွေတို့ကပြောပြပေးပါဦး
။ UNGA 2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်ခံထားတဲ့ UNIAN သက်ဆင်မှုပမာဏထက်ကျော်လွန်ထုတ်လုပ်နေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂနိုင်ငံတကာအနုမြူအေဂျင်စီ IAEA ကတည်ပြလိုက်ပါတယ်။ဒီနိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်မှုရည်ရွယ်ပြီး 3.6 ခုနှစ်ရာခိုင်နှုန်းသက်ဆင်ယူရေနီယံကိုသာထုတ်လုပ်ဖို့ကန့်သက်ထားပြီးအပြန်အလှန်အနေနဲ့နိုင်ငံတကာကပိတ်ဆို့တံခတ်မှုတွေကိုရှော့ချပေးခဲ့တာပါ။ဒါပေမဲ့လည်းခုခါမှတော့စာချုပ်မှာသက်ဆင်ထားတဲ့သက်ဆင်မှုပမာဏထက်ကျော်လွန်ထုတ်လုပ်နေတာကိုစုံစမ်းစစ်ဆေးသူတွေမနေ့ကပဲအတည်ပြုနိုင်တဲ့အကြောင်း IAEA ကပြောခဲ့တာပါ။သတ်မှတ်ထားတဲ့ပမာဏထက်ဘလောက်တိုင်းတာထိကျော်လွန်နေပြီလဲဆိုတာကို IAEA ကမပြောရင်မလဲ AP သတင်းဌာနကတော့သက်ဆင်မှုနှုန်း 4.5 ရာခိုင်နှုန်းထိရှိဖြစ်တဲ့အကြောင်း UN နိုင်ငံအနုမြူဆိုင်အေဂျင်စီပြောခွင့်ရသူကိုကိုကဖော်ပြထားပါတယ်။နျူကလ িয়ার ဆိုင်ရာသဘောတူညီချက်ပါဂရီကိုတွေကိုလိုက်နာစရာမလိုတော့ဘူးဆိုရင်တော့20ရာခိုင်နှုန်းထိသက်ဆင်ထားတဲ့ UN တွေကိုထုတ်လုပ်နိုင်တဲ့အကြောင်းလဲ UN နိုင်ငံကအစိုးရမှပဲပြောဆိုထားတာပါ။၅ရာခိုင်နှုန်းသက်ဆင်ထားတဲ့ယူရေနီယံတွေကနျူကလ িয়ার တပ်ပေါင်းဖို့တိစောက်အောင်မှာအသုံးပြုနိုင်ပေမဲ့နျူကလ িয়ার နဲ့ထုတ်လုပ်ဖို့အတွက်ကတော့90ရာခိုင်နှုန်းထိသက်ဆင်ထားတဲ့ယူရေနီယံတွေလိုအပ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ UN နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေမနစ်ကပဲနှုတ်ထွက်လိုက်ပြီး UN ဘော်ကိုတက်ခတ်မှုတွေပြန်လည်ချမှတ်ထားပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်တန်အမတ်နဲ့ဘယ်လိုမှဆက်ဆံတော့မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။သမ္မတထရမ့်ဟာအရေးအချင်းမပြည့်တဲ့သူ၊စိတ်လုံခြုံမှုမရှိသူဖြစ်တယ်လို့သူ့ဆိုရဖွဲ့ဟာလည်းအလုံးမဖြစ်တဲ့အကြောင်းဝေဖန်မှတ်ချက်ပေးထားတဲ့တန်တမာမှတ်တမ်းပေါက်ကြားထွက်လာခဲ့ပြီးတဲ့နောက်သမ္မတထရမ့်ကအခုလိုတုံ့ပြန်လိုက်ကြပါ။ဒါမဲ့လို့ဒီအမေရိကန်အစိုးရဘက်ကတော့ဗြိတိန်တန်ရုံးကိုတရားဝင်စာပေးမပေးဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။ချိန်ထဲမှာတော့အခုလိုတက်အမတ်ကြီးခင်ဂျာရိုချ်ရဲ့တက်တမန်လျှို့ဝှက်စာဘယ်လိုပေါက်ကြားသွားတယ်လဲဆိုတာကိုဗြိတိန်ဘက်ကအပူတပြင်းဖော်ထုတ်ဖို့လုပ်နေပါတယ်။ကမ္ဘာတစ်လောမှာရှိတဲ့သူတို့တက်တမန်တွေအနေနဲ့လျှို့ဝှက်ခြင်းနဲ့ကတဆင့်သူတို့အမြင်တွေကိုပုံပွင့်လင်းလင်းပြောဆိုဖလှယ်ဖို့လိုအပ်ပြီးအခုလိုပေါက်ကြားမှုကဘယ်လိုကြောင့်ဖြစ်တယ်လဲဆိုတာကိုစုံစမ်းစစ်ဆေးသွားရမှာဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်မီဟန့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့နှိရှေမဟာမိတ်ဖြစ်တဲ့ဗြိတိန်အတွက်တော့အခုလိုဖြစ်ရကြောင့်မျက်နှာပူစရာဖြစ်ခဲ့ရတာပါ။ဒါပေမဲ့လည်းအခုလိုလျှို့ဝှက်တက်တမန်စာပေါက်ကြားတဲ့အပေါ်မှာစာပါအကြောင်းအရာတွေအပေါ်ညှင်းချက်ထုတ်တာတော့မဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ဗြိတိန်ကုန်သွယ်ရေးဝန်ကြီးလီယန်ဖောက်စ်ကတော့သူ့အနေနဲ့ဂျာဂိုသမ္မတထရမ့်ရဲ့သမီးအီဗန်ကာထရမ့်နဲ့သမ္မတအကြံပေးတွေနဲ့တွေ့တဲ့အခါကျရင်တောင်းပန်မယ်လို့ BBC ရေဒီယိုကိုပြောဆိုထားပါတယ်။တကယ်တော့ဒီချင်းနဲ့ဟာပြည်သူ့ရှာအခြေခံဝန်ကြီးတွေနဲ့အစ်စ်မြင့်အစိုးရအရာရှိတွေဖတ်ဖို့တာကန့်သက်ရည်ရွယ်ထားတဲ့ဒါဖြစ်ပါတယ်ဗီဒီယိုနိုင်ငံကတာဝန်ရှိသူတွေကဒီချင်းနဲ့ဟာနိုင်ငံရဲ့ချအစိုးရတွေစီကိုသတင်းပေါက်ကြားသွားခဲ့တာမဟုတ်ပဲဗီဒီယိုနိုင်ငံကြီးသမားတွေတမမဟုတ်အစိုးရအရာရှိတွေထံကနေပေါက်ကြားလာတာလို့ယူဆနေပါတယ်ရှင
်ဟောင်ကောင်ကျွန်းမှာသတင်းပတ်တင်နဲ့ချီပြီးဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်အလို့ရှိနေသူတွေကိုတရုတ်ပြည်မှာကြီးထန်လွှဲပြောင်းပေးနိုင်မယ့်ဥပဒေမူကြမ်းဟာလုံးဝနှီးကုန်းချုပ်သွားပြီဖြစ်တဲ့အကြောင်းဟုတ်ချွေမှုကလေးလမ်းကပြောလိုက်ပါတယ်ဥပဒေမူကြမ်းကိုလွတ်တော်မှာတကြောပြန်တင်သွင်းလာမလားဆိုပြီးအစိုးရဘော်လူလူကယုံကြည်မှုမရှိပဲဖြစ်နေရဲဆိုတာကိုသိရှိထားတဲ့အကြောင်းလဲဒီနေ့သတင်းစာရှင်းလင်းပွဲမှာဟောင်ကောင်ကျွမ်းကြီးကပြောဆိုလိုက်တာပါဥပဒေပြဋ္ဌာန်းမှုကြိုးပမ်းမှုဟာလုံးဝအောင်မြင်မှုမရခဲ့ကြောင်းလဲပြောခဲ့ပေမဲ့ဆန္ဒပြသူတွေမေးခွန်းထုတ်နေတယ်လို့ဥပဒေကိုအစ်စ်ပြင်ဆင်ရေးဆွဲနေသလားဆိုတာကိုတော့ဖြေကြားမသွားပါဘူး ရည်စွယ်မှုနဲ့တန်မြတ်ရှိသူတွေကိုဟောင်ကောင်ကျွတ်ရဲ့တရားစီရင်စနစ်နဲ့မတူတဲ့တရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးနိုင်မယ့်ပုံစိုးရိမ်မှုတွေကြောင့်ဥပဒေကြမ်းကိုလွှတ်တော်မှာစတင်ဆွပြုခဲ့တဲ့ဧပြီလကဆက်လို့ဟောင်ကောင်မှာဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့တာပါ။ဥပဒေကြမ်းပေါ်စိုးရိမ်ကြတဲ့သူတွေထဲမှာတော့နိုင်ငံတကာကစီးပွားရေးသမားတွေ၊ဥပဒေရေးကျွမ်းကျင်သူတွေ၊ဒီမိုကရေစီပါတီတွေပါဝင်ဟောင်ကောင်ကလူရန်စားပေါင်းစုံပါဝင်ကြပါတယ်။
ထိုင်ဝမ်ကိုစစ်လက်နက်ပစ္စည်းဒေါ်လာ 1.2 ဘီလီယံပို့ရောင်းချဖို့အမေရိကန်နိုင်ငံကြားရေးဌာနဘက်ကအတည်ပြုပေးလိုက်ပါပြီ။ကာကွယ်ရေးဝန်ကြီးဌာနလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီရဲ့တနင်္လာနေ့ကထုတ်ပြန်တဲ့သဘောတူညီချက်အရဆိုရင်ဒီဝယ်ယူမဲ့စစ်လက်နက်တွေထဲမှာ M1A2T အမျိုးအစား Abrams တင်ကား180ဆင်းနောက်လေယာဉ်ပစ်ပခုံးထန်းလောင်ချ250နဲ့တင်ကားဖြတ်တုံး1500ကျော်ပါဝင်ပါတယ်။ဒီသဘောတူညီချက်ဟာထိုင်ဝမ်ရေလက်ကြားဒေသမှာထိုင်ဝမ်နဲ့မတည့်မမြတ်ဖြစ်နေတဲ့တရုတ်အတွက်တော့ဒေါသဖြစ်စရာပါ။တရုတ်နိုင်ငံမှာချန်ကေရှိတ်ရဲ့အမျိုးသားရေးဝါဒီတွေကိုမော်ကွန်မြူနစ်တွေက1949ခုနှစ်ပြည်တွင်းစစ်မှာမောင်းထုတ်လိုက်ပြီးတဲ့နောက်သူတို့ဟာထိုင်ဝမ်ကျွန်းဘက်ကိုထွက်ပြေးခိုလုံခဲ့ကြတာပါတရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်ကျွန်းကိုသူ့ပိုင်နဲ့နယ်မြေအဖြစ်သတ်မှတ်ထားတယ်လို့လိုအပ်ရင်အင်အားသုံးပြီးသိမ်းယူမယ်လို့ပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုဟာမူလကထိုင်ဝမ်ကိုတရုတ်အစိုးရအဖြစ်အသိအမှတ်ပြုထားရကနေပြောင်းလဲပြီး1989ခုနှစ်မှာပြည်မကြီးတရုတ်အစိုးရကိုအသိအမှတ်ပြုခဲ့ပါတယ်ဒါမဲ့လည်းဥပဒေအရကန့်သတ်ချက်နဲ့ထိုင်ဝမ်ကျွန်းကိုလက်နက်ရောင်းတာတွေတော့ရှိခဲ့ပါတယ်လက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်အစိုးရတို့အကြားကုန်သွယ်ရေးဆိုင်ရာအငင်းပွားစရာတွေဖြစ်နေချိန်မှာပဲအခုထိုင်ဝမ်ကိုလက်နက်ရောင်းမှုသဘောတူညီချက်ဖြစ်လာတာပါ။ထိုင်ဝမ်မှာတော့သမ္မတချိုင်အင်ဝမ်လက်ထက်မှာတရုတ်နဲ့ထိုင်ဝမ်ဆက်ဆံရေးကပိုးပြီးတော့တင်းမာနေပါတယ်။သမ္မတချိုင်အင်ဝမ်အစိုးရဟာ2016ခုနှစ်မှာအာဏာရခဲ့တာဖြစ်ပြီးတော့တရုတ်နဲ့ထိုင်ဝမ်တနိုင်ငံနဲ့ဖြစ်ရေးအယူအဆကိုလက်မခံတဲ့သူလည်းဖြစ်ပါရဲ့ရှင်။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5ကီလိုမီတာ19 kHz 1068ည5ကီလိုမီတာ19 kHz 15565နဲ့5ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဥရောပတိုင်းနဲ့ရဲတပ်ဖွဲ့တွေရဲ့ပူးတွဲစစ်ဆင်ရေးအတွင်းတရားမဝင်အာတူစီအမှုန်24ရက်နဲ့တူလူအောင်234ယောက်ကိုဖမ်းဆီးမိခဲ့ပါတယ်။အင်္ဂစားသမားတွေရဲ့ဆန်းဆောင်ရေးမြင့်တင်ပေးနိုင်မဲ့စေဝါတွေထုတ်လုပ်နေတဲ့တရားမဝင်တပ်ခွဲခံ9ခုကိုပိတ်ခဲ့တယ်လို့ရန်စွေခိုင်း18ခုကိုလည်းဖြိုခွဲခဲ့တာပါ။စစ်ဆင်ရေးမှာတော့ဥရောပသမဂ္ဂ EU ဖွဲ့ဝင်23နိုင်ငံအပါအဝင်နိုင်ငံပေါင်း33နိုင်ငံနဲ့တူဥရောပရဲတပ်ဖွဲ့ Europol တားမြစ်ဆေးသုံးစွဲမှုတပ်ဖြည့်ရေးဖွဲ့WAT တို့ပူးတွဲအကောင့်ထဲပေါ်ခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပေါင်းစုံပါဝင်တဲ့ပူးတွဲစစ်ဆင်ရေးကနေစေဝါတူထုတ်လုပ်မှုတွေကဘာတော်ကအစားသမားတချို့တားမြစ်ဆေးအသုံးပြုမှုတွေကိုဟန်တားနိုင်တဲ့ကြီးမားတဲ့အကျိုးကျေးဇူးတွေရရှိနိုင်တဲ့အကြောင်းလဲတားမြစ်ဆေးသုံးစွဲမှုတပ်ဖြည့်ရေးဖွဲ့ထောက်လှမ်းရေးဌာနညွှန်ကြားရေးမှူးကွန်တာယောင်ဂါကပြောဆိုခဲ့တာပါ။အီတလီနဲ့ဂရိနိုင်ငံတွေကရဲတပ်ဖွဲ့တွေနဲ့ပူးတွဲဆောင်ရွက်ခဲ့တဲ့ UFO ဖွဲ့ကလည်းဒါအကြီးမားဆုံးစစ်ဆင်ရေးဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။နိုင်ငံကတရားဥပဒေစိုးမိုးရေးဖွဲ့စည်းကတော့အာဆာသမားတွေဆွတ်ဆောင်ရင်မြင့်တင်ပေးနိုင်မယ့်စေဝါတွေကိုတရားမဝင်သုံးစွဲမှုတွေအပေါ်မချားလေးငါဆလို့အာရုံစိုက်လာခဲ့တာပါ။အမေရိကန်တရားရေးဌာနကတော့တားမြစ်ဆေးသုံးစွဲမှုတပ်ဖြည့်ရေးဖွဲ့နဲ့ကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA တို့နဲ့ပါဆက်နွယ်နေတဲ့အမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ထဲမှာပဲရုရှားထောက်လှမ်းရေးရှိတွေကိုတရားစွဲဆိုထားပါတယ်။
လိမ်မိုင်းဆိုင်ရာမတော်မတရားပြုမှုမှုနဲ့ဆွဆွဲခံထားတဲ့ပြည်သက်နိုင်ငံဆိုင်ရာဗာတီကန်ယဟန်အမတ်လူဝီဂီဗန်တူရာကိုစစ်ဆေးမေးမြန်းနိုင်ဖို့အတွက်တန်တမာရေးအထူးကင်းလွတ်ခွင့်ကိုဗာတီကန်ကရုပ်သိမ်းလိုက်ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ယဟန်အမတ်ဗာတူရာကိုတော့အမျိုးသားတူကိုမလျော်မကန်ထိတွေ့ကြတယ်မှုနဲ့ပြည်သက်မှာဒီနှစ်စပိုင်းလုံးကအမှုဖွင့်ထားတာပါ။စီဗီယာရှိတဲ့ဦးကိုယဟန်အမတ်ကလိမ်မိုင်းဆိုင်ရာမလျော်မကန်ပြုမှုခဲ့တယ်လို့ပြည်သက်ဒုတိယမြို့တော်ဝင်ပက်ထရစ်ကလက်မန်က CNN သတင်းဌာနကိုနှစ်စပိုင်းလုံးကပြောဆိုခဲ့တာပါ။ယဟန်မက်ဗာတူရာကတော့ဆွဆွဲချက်တွေကိုညှဉ်းဆန်ထားပါတယ်။လိမ်မိုင်းဆိုင်ရာမတော်မတရားပြုမှုတွေနဲ့ပတ်သက်ရင်တရားမျှတမှုရှိဖို့အစွမ်းကုန်ဆောင်ရွက်သွားမယ်လို့ပုံဟန်မကြီးဖရန်စစ်ကကတိပေးထားပါတယ်ရှင်
။ယင်းမင်းငယ်မှာကာလာဝါယောဂကျုံနေရတဲ့အခြေအနေဟာပုံမဆိုးဝါးလာနေပြီးယောဂတက်ဖြစ်ရေးအတွက်ရန်ပုံငွေနဲ့အလုံလောက်မရှိတဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာယောဂကုသသူ 38,000 နဲ့သစ္ဆုံးသူ80ရှိခဲ့ရာကအခုခါယောဂကုသသူ 46,000 နဲ့သစ္ဆုံးသူ905ယောက်ထိရှိနေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖရန်ဟက်ကပြောဆိုလိုက်တာပါကုလသမဂ္ဂနဲ့တခြားအကူအညီပေးဖွင့်ရင်းမြစ်နိုင်ငံမှာဖွင့်လှစ်ထားတဲ့ကာလာဝမ်ယောဂတက်ဖြစ်စီကံပေါင်း1,200နီးပါးရှိနေပေမဲ့ရန်ပုံငွေအရေးကြီးလိုအပ်နေတဲ့အကြောင်းနဲ့ရင်းမြစ်နိုင်ငံမှာ လူသားချင်းစာနာမှုအချက်တွေကိုဖြည့်ဆည်းအစီအစဉ်အတွက်လူပေါင်းတန်း30ရောက်ကိုစာနာမှုကူညီတွေပေးဖို့ဒေါ်လာသန်းပေါင်း 4,200 လိုအကြောင်းလဲပြောဆိုခဲ့ပါတယ်။နောက်တစ်လုံးမှာတော့လူဝန်နေရန်ပုံငွေရဲ့32ရာခိုင်နှုန်းသာရရှိထားတယ်လို့လည်းပြောဆိုခဲ့တာပါ။ဒီကြီးမှုတွေစွန့်ပြစ်ညီချေးတွေကိုစီမံခန့်ခွဲမှုမှာအားနည်းမှုတွေနဲ့တန်ရှင်းတဲ့သက်သုံးရည်ပြက်လက်မှုတွေကြောင့်ကာလာဝမ်ယောဂပြည့်နေနေရတယ်လို့လည်းရေမင်းနိုင်ငံကတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။ကာလာဝမ်ယောဂဟာယောဂပိုးရှိနေတဲ့ရေကိုတောက်သုံးမိရကအထူးကဖြစ်ပွားလို့ရှိပါတယ်။ရေမင်းနိုင်ငံမှာတော့ကာလာဝမ်ယောဂအပြင်ဆင်းရဲမွေတင်မှုမိုးကောင်ရေရှားမှုယူအန်နိုင်ငံကအားပေးထောက်ခံနေတဲ့ဟူတီတပုံတွေကိုဆော်ရီနိုင်ငံကဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းကထိုးစစ်တွေနဲ့လည်းရင်ဆိုင်နေရတာပါ။လေကြောင်းထိုးစစ်တွေအတွင်းလူနေရပ်ကွက်တွေဆေးရုံတွေကိုထိမှန်တာတွေကြုံရလို့လူပေါင်းထောင်နဲ့ချီပြီးတော့လည်းသိဆုံးခဲ့ရတာဖြစ်ပါတယ်။
တနင်္လာနေ့တုန်းကအိန္ဒိယနိုင်ငံမှာခီးတဲ့တင်ပတ်စကားတစ်စီးဟိုင်ဝေးလမ်းမပေါ်ကနေလမ်းချော်ပြီးတော့တူမြောင်နယ်ကို12မီတာကျော်လောက်ထိထိုးကျသွားခဲ့တဲ့အတွက်လူ29ယောက်သေဆုံးပြီးအနည်းဆုံး18ယောက်ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ရေမောင်းအိမ်ငိုက်သွားတဲ့အတွက်အခုလိုဖြစ်ရတာလို့အာဏာပိုင်တွေကပြောပေမဲ့ဖြစ်စဉ်အသေးစိတ်ကိုတော့စုံစမ်းစစ်ဆေးနေဆဲပဲဖြစ်ပါတယ်။ဘတ်စကားကအိန္ဒိယနိုင်ငံဥတ္တပရဒေ့ရှ်ပြည်နယ်လက်နောင်းကနေဒေလီကိုယာမူနာအမြန်လမ်းကနေမောင်းနေလာခဲ့တာပါ။ယာနဲ့ချီပြီးတော့လူသေးဆုံးမှုတွေဖြစ်လေရှိတဲ့ဒီ highway အမြန်လမ်းကိုငရဲလမ်းဖြစ်တဲ့အိန္ဒိယသတင်းမီဒီယာတွေကဖော်ပြကြပါတယ်ရှင်။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကွန်လင်းနဲ့မခင်ဖြူတွေကကြေညာပေးခဲ့တာပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးပိုးနဲ့တည်ဆုံးသူအယောက်30ဦးထိရှိသွားပါပြီ။ရောဂါပိုးကူးစက်ခံရသူတွေကိုအစိုးရကျန်းမာရေးဌာနတွေကအသေးအချာစီရင်ယူကုသမှုတွေဆောင်ရွက်နေတယ်လို့ရောဂါကာကွယ်ရေးအသိပေးတာတွေနဲ့ကာကွယ်ဆေးတွေထိုးဝေဖို့လည်းပြင်ဆင်ဆောင်ရွက်နေပါတယ်။ MGI မြန်မာသတင်းပညာသိပ္ပံကအလုတ်တင်သတင်းထောက် Easily တင်က VOA အတွက်အခုလိုသတင်းပေးပို့ထားပါတယ်။မြန်မာနိုင်ငံမှာတော့ဒီနှစ်စကနေဇူလိုင်လ9ရက်နေ့ထိ H1N1 ရောဂါပိုးကြောင့်သေဆုံးသူအယောက်30ကျော်ပြီလို့ကျန်းမာရေးဌာနကထုတ်ပြန်လာပါတယ်။သေဆုံးသူတွေနဲ့ပတ်သက်ပြီးတော့ပြည်သူ့ကျန်းမာရေးဦးစီးဌာနပြန်ကြားရေးတာဝန်ခံပေါမောခဒေါက်တာခေခင်ကြီးကအခုလိုပြောပြပါတယ်။
ကိုတက်တဲ့အိမ်ဆောင်အရွယ်ကြောင့်သေဆုံးတဲ့လူတွေ31ယောက်ပါ31ယောက်ဆိုတာလူရလေဟာ31ယောက်တော့ဖြစ်နေပြီလားဆိုပြီးတော့အဲ့လိုထင်တတ်ကြတယ်တကယ်ကြာလို့ရှင်အိမ်ဆောင်အရွယ် proper ကြောင့်သေတဲ့ဟာ5ယောက်ပဲရှိတယ်နော်အဒီကတော့ကျွန်တော်တို့တွေအနေနဲ့ယောဂကြောင့်သေတယ်ပေါ့နော်အမှနှလုံးယောဂရှိမယ်သူမှအန်ဒလိုင်းပေါ့နော်ကြောက်ကယောဂတွေရှိမယ်ပြီးလို့ရှင်နာတာရှိယောဂတွေရှိမယ်အဲ့လိုမျိုးယောဂတွေရှိတယ်အဲ့ဒါတွေရှိတယ်အဲ့လူတွေမှလည်းဒီအိမ်ဆောင်အရွယ်ဆန်းကြည့်လိုက်တယ်ဆန်းကြည့်လိုက်လို့သူကပေါ်ဆွေးတွေ့တယ်ဆိုတော့သူတို့တွေသေသွားတယ်ပေါ့နော်ဒါဆိုလို့ရှိရင်သူတို့သေတာ H1N1 ကြောင့် proper ကြောင့်သေတယ်လို့သူတို့ပြောလို့မရပါဘူးအဲ့ဒါမျိုး H1N1 proper ဆိုတာသူကငိုရဆေးရှုံတွေမရှိဘူးတွေ့တွေ့မရှိဘူးပေါ့နော်သူကခုနပြောတာမန်လူပြားလူပဲပေါ့နော်အဲ့ဒါလေးမှာခုနပြောဒီလိုအသက်ရှူတန်းကြောင့်ဒီ seasonal flu ကူးစက်ခံရတယ်ကူးစက်ခံပြီးတော့ဆုံးသွားတယ်ပေါ့နော်ဒါမျိုးကကျတော့အဲ့ဒါမျိုး proper လို့ပြောတာပါဒါအဲ့5ယောက်ရှိတယ်လို့ဆိုလိုတာပါ
။လက်ရှိမှာတော့မြန်မာတနိုင်ငံလုံးအနေနဲ့တန်တရားလူနာ902ဦးရောဂါပိုးတွေ့ရှိသူ180ရှိတယ်လို့စစ်မှားရေးနဲ့အာဂသဝန်ကြီးဌာနကထုတ်ပြန်ကြပါတယ်။ဒီထဲမှာတော့ရန်ကုန်တိုင်းဒေသကြီးမှာဒီရောဂါပိုးအများဆုံးတွေ့ရှိရတာဖြစ်ပြီးကူးစက်ခံရသူအယောက်200နီးပါးရှိတယ်လို့လည်းထုတ်ပြန်ကြပါတယ်။နာတာရှိရောဂါအခန့်ရှိသူများကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေအထူးခွင့်ပြုနေထိုင်ဖို့လိုအပ်တယ်လို့ဆရာဝန်ကြီးများကပြောပြထားပါတယ်။ဒီယောဂပိုးကူးစက်ခံရရင်ကူးစက်ခံရတဲ့အချိန်ကစတင်ပြီးတရက်ကနေ၄ရက်အတွင်းယောဂလက္ခဏာတွေစတင်ပေါ်ပေါက်လာနိုင်ပြီးအပူချိန်100ဒီဂရီဖာရင်ဟိုက်အထက်အပူချိန်မြင့်တက်တာနှာရည်ယိုတာနှာချေတာချောင်းချောက်ဆိုးတာလယ်ကြောင်းနာတာကိုယ်လက်ကိုက်ခဲတာခေါင်းကိုက်တာနဲ့နှုံးခွေတာတို့ဖြစ်တတ်ပါတယ်။ဒီထက်ပိုမှုပြင်းထန်လာရင်အဖျားကြီးသောနာဆောင်းလွန်ဆိုးတာမောတာပင်ပန်းနှဲ့နေတာအသက်ရှူကြတာအသက်ရှူခက်ခဲတာနဲ့အသက်ရှူနှုန်းမြန်ဆန်ပြီးခနာမငြိမ်ဖြစ်တာသတိလက်တာတွေလည်းဖြစ်ပေါ်တတ်တယ်လို့ဆက်မကြီးဝင်းကြီးဆလာဘကထုတ်ပြန်လာပါတယ်။ရောဂါကူးစက်မှုလွယ်ကူနိုင်တဲ့သူတွေကိုကာကွယ်ဆေးတွေထိုးပေးဖို့နဲ့ဆက်မကြီးဆောင်ရှောက်မှုကိုတည်ထက်ပုံမှုပေးနိုင်ဖို့ပြင်ဆင်နေတယ်လို့လည်းဒေါက်ခင်ငင်ကြီးကပြောပါတယ်။
China yoga sih macam itu, cuma rumah sahaja thaulan ni. No, now tu kalau case ni, bukan, tapi tu kau yang lakukan, kanan ada sih macam itu, cuma rumah syarat, sih macam, cuma rumah dia aku dah mubir eh, tuan lu sih, soalnya luna, sih macam, saya yang dia nak bukan, cuma isau siamu, pernah orang le, kau nong ready bukan, kau kau sih terma tau kalle. ทำมาตกเลยยาวดูดีอาตกเลยยาวดีอาที่มาที่ลูกพี่ลูกโมก้าก็เสียเลยอันนี้น่ามาอะไรมีมหัศจรรย์ทำมาเราเนี่ยแต่งเด็ดแต่งเว็บเลยพลันติชาชีทาร์เลยอันนี้พลันได้มาจะมาเราดีอะเราก้าก็เสียเลยยาวชีเดียคำมาแต่พี่วิชัยใครที่อะไรเช็ดเนาะโอ้กงสาวเมย์น่ารู้กว่าแต่เงี้ยล้อเนี่ยคลีดีเนาะน่ารู้กว่าชาวลาเมย์งานเนี่ยบอกแต่จีล้อเนี่ยดูจีเดียชาวสังงานเนี่ยเทปวะเนาะน่ารู้กว่าน่าตาชี
จะมาอยู่นั่นเองหรือไม่ใช่ว่าเราที่รักมันเดชันที่งาบุบนะที่งาบุจะมาดูเช่นเนี่ยยาชีเลก้าก็สิบบ่หมดที่วิทย์ทบเป็นแต่หมดด้วยสิ่งสังเวียนนี่ว่าเลยคุณลุงยาดีมีบ้างเอ็มมี่ตัวกุยพี่เลี้ยงชีอาจารย์แต่ที่ท่านนี่ทายหมดเองนี่ทายมาเก้าพี่เนี่ยลุงยาชีเนี่ยรู้ว่ามาตัวลาเป็นแต่ไหนต้องเช่าเจนจ้าบุเนี่ยแต่ชูแรงจังหวะนี้จะเส้นกูเรตียอกันอยู่ด้วยช่างสูน่าเชื่อยอกันมาเปลี่ยนบ่เอา ปัจจัยนักเข้าในกูเอาไปโอ้แล้วกูมาจากคณะศิษย์เจ้าบุเลยตัดที่ไปทำอะไรแล้วใช่ไหมล่ะจะมาอยู่วันที่ธนากาธนายังลงอัตราอีกด้านเนี่ยเอชวันเนี่ยวันตัวกุยยอกะกูสามุกากุยยี่ปีนี้เป็นลงงานในกูเลยสามวันนี้มาเลยลูลูเจ้ากูสั่นนายเนี่ยยอกะที่เด็ดด้วยเนี่ยจะเอาเงินช่วยเด็กทุกที่เนาะลีเจ้าดีมาปูใจนายกุยยารีเนี่ยเสียมือเรียบร้อยเลยลูเลยจะมาอยู่วันที่ธนากาเดียวมาเลย
ปีเกิดในตรงนั้นที่ตัวกุยยอกาเจ้าที่สองตัวมีชีเก็บไหมในทางสักคนคุณเนี่ยบาร์โอที่สองตัวชาวลีเดนีบาร์ชีเก็บไว้ยี่มันเองก็มาเลสิพี่ปอนี่เลยยาซูมูรีปอเจ้าตัวเพื่อการตัวบงเนปัตเตลูมีคนทุกสิ่งอะไรมีอาเปียชินีบาร์เลยทุกทีมันจะได้ยังไงในพิรามาพิทวารีฟิตูริอาลีเย แต่ไงมันเรื่องอุปาวันแต่ถ้ามันเรื่องมือเปล่าเยอะแต่พวกยังการตัวพิชิมปองโบมีคนทุกสิ่งอะไรมีอาเปียชินีราจังปิดูจ้าเยอะแต่พวกเปล่ายุ่งจีมือเลยปูปีรอยจ้าลาจีบาร์เลยยี่มันเองเยอะแต่พวกยังยาจมูกเปล่าการตัวพิชิมปองจังคุณละเมื่อเองอันยาได้ยังลีลาอินซิสมาสุนิจายออกมาปาวันสุนิลดูเลยจันนรุทางอุจจุดินสะดวนอันยาบาร์เลยจันนรุยังฟงนับกะเตะนิตาวยานเนตต้องชินเนงางางาลีพิบาร์เลย
แต่ปาวมิสุนีนายดูเรนี่เนี่ยอีเมลเฟซเฟซโซซามินาเฟซเฟซกูสุนีลูเรจังยาเรกูโจดินเยตาเปโปทานันยาบาลเลยปาวินสุนีจับบุอาลงโอปิโกอาบาลเลยจิกนี้เนี่ยกูนายได้เลี้ยงสุนีค่ะซีซีมาปาวินสุนีจับบุทวีโรเปโคอาบาลเลยเช่นพี่โอเอ็มยามาวันซีซิงโอซาบิโรทอลเลนิบาลเลยคุโรยักให้พี่เนตรินวิเพสเซียเอามา
จะใครมีเอาไปเจ้าตัวมีอยู่ในเรื่องกิสปานรีดราอันนี้มาเนี่ยมาจำรอยยันบงเวตแต่แค่ขยันรู้ที่ใครแต่งยาดาริชิเกบาร์เลยแต่แค่หมดพี่เด็ดพี่ปีเดนเอาอันนี้น้ามาชีเดียวดาริโกเนี่ยมาเสด็จกับพันซีซีซีราเรลเลชินเรลุสวาเลยพี่เอ็มเนี่ยมาบันเดนเท่านั้นก็เองอ่ะสงสารเมียนเต็มพิจารณาไปเลยยังใครพี่เนี่ยเจ้าตัวมีอยู่ในกิสปานรีดรานี้มาตำรวจเสียงลูกสุไลล่าเสียงเนี่ยมันเนี่ยไปง่ะผมเคยตั้งแค่ขยันเรื่องตำรวจเตรียมมาพ
ောပါဘူ
းအဲဒီကနားမှာတော့ကျွန်တော်ရမူမိုင်းနှလုံးဖောက်ပြီးတိုက်ခတ်ခဲ့တာရှိတယ်ကျွန်တော်တို့ကစစ်ပြီးချိုးပါခံရခဲ့တာရှိတယ်နေကမနဲ့ချစ်လာရတော့မှဖြစ်တာရမူမိုင်းနဲ့ကျွန်တော်ဒီအလင်းလိုက်တိုက်ခတ်ခဲ့တာပေါ့
ရခိုင်လက်နက်ကန်အေးဖွဲ့အနေနဲ့ဒီတိုက်ပွဲအတွင်းဘုံအပါဝင်ဂျုံကိုတိုက်ခတ်ခဲ့ရမှာမြန်မာစစ်တပ်ဘက်ကကြာဆုံးမှုတွေများပြားတယ်လို့အေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မင်းကဒီမနေ့ခုနကရီလေးချိန်မှာကြောက်တယ်မင်းလည်းအဲ့ဒီဒိတ်ဖာနဲ့ဒီကြားရဲ့ဒီအခြေဖက်ပေါ့နော်မိသားစုမှာ၆ကီလိုမီတာလောက်မှာဒီမှာစစ်တပ်ရဲ့ဒီအားတရား၅၀လောက်ပါလို့ကြောက်နေဒီလိုဘက်ကနေကြားပြတိုက်ခိုက်တာရှိအဲ့ဒီဒိတ်ဖာမျိုးကျင်းမှာတော့ရန်သူဘက်ကနေဒီ၁၅ဦးတည်းမလို့ကြောက်ဆုံးတာရှိ
ကြောက်တော်မျိုးနဲ့ကစ်ဖာနဲ့ဒီသရဏီဘုံခွဲတိုက်ခတ်မှုဖြစ်စဉ်မှာထိခိုက်ဒိတ်ဆိုးမှုတွေကိုတော့တရားသိမပြုနိုင်သေးပါဘူးမိုင်းခွဲတိုက်ခတ်ခံရပြီးမြန်မာစစ်တပ်ကနေအနီးအနားကပိန်းနှောင်းရွာသားတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့ပိန်းနှောင်းရွာသားတို့ကပြောပါတယ်
။ဒီနေရာရွာသားခက်ခင်ရတယ်။တိုင်းမျိုးတော့တိုက်ကြည့်ခင်ရလို့ပြောတယ်
။စူလိုင်လ6ရက်နေ့ကလည်းအမ်းမြို့နယ်ဓာတ်တော်ကြီးရွာကရွာသား3ဦးကိုတမတော်စိတ်ရင်တန်းဘုံပေါက်ခွဲတဲ့ဆိုတဲ့တန်တရားနဲ့တမတော်ကဖမ်းဆီးထားပြီးလက်ရှိစစ်ဆေးနေတဲ့အခြေအနေမှာရှိနေပါတယ်။အေလနဲ့ကန်ဖွဲ့တွေအခြေပြုလှုပ်ရှားနေတယ်လို့တန်တရားရှိတဲ့အခြေရွာတွေကလည်းမြန်မာစစ်တပ်ဘက်ကနေနေပြည်တော်ရှင်းလင်းရေးစစ်ဆေးမှုတွေပုံမှုတင်ကြလာနေပါတယ် ပူရီတောင်မြို့နယ်ကံပြင်းကြီးရွာမှာမြန်မာစစ်တပ်ကနေတပတ်ကြာဝိုင်းပါစစ်ဆေးနေစရာချင်းနေကြောင်းရွာသားတွေစောင့်ဝတ်နေထိုင်ရေးမှာစိုးရိမ်စရာဖြစ်နေတယ်လို့ဘူတီတောင်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကအခုလိုပြောပါတယ
်။ကံပြင်းအချင်းကြီးကရွာကလူတွေကတပည့်လောက်ရှိပြီးနေနေကြရလေ။တမန်ကြီးတွေကအဲ့ဒီရွာမှာရောက်နေတယ်။ရွာသားကကျားစီချောရောက်မဆီချောရောက်ပုံကြီးတပါးဘောလုံးတုံးစင်နဲ့တုံးရပေါ်တော့ဆိုတော့သူတို့ဗမာလူတွေလူကြဘူး။ရှိအောင်စားတော့ပြီးတော့နေကြတာအခုကတော့ရိခါလေးနဲ့ပုံပြီးတော့ပြောတယ်။ရောမလူတွေကိုအကုန်လုံးဒီနေ့ကခေါ်ပြီးမှအင်းတော့မဆူချရလို့ပြောတယ်။အဲကျွန်တော်အနေနဲ့တော့ဒီ ICRC အဖွဲ့ကိုတော့အကူအညီတောင်းထားတယ်။တော်ပြီမှအကူအညီပေးပါလို့တော်တော်ကက်ခစ်ဖြစ်နေတယ်။ကျွန်တော်ကတော့စိုးရိမ်နေတယ်။ကြောက်တယ်လို့ပြောမှလည်းစိုးတယ်ပေါ့နော်
။ဒီကတဲ့ဇွန်လ9ရက်နေ့ကလည်းဘူရီတောင်မြို့နယ်အလဲချောင်းချေးရွာနဲ့ပြည်ထိတ်တောင်မြို့နယ်အမြင့်တောင်ချေးရွာကိုမြန်မာစစ်တပ်ကနေမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့တပ်မတော်ဘက်ကတော့နှစ်ဖက်တိုက်ပွဲဖြစ်ပွားမှုအတွင်းကြီးထိမှန်လို့မီးလောင်တာဖြစ်ကြောင်းဖြေရှင်းချက်ပေးထားပါတယ်။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တီစင်မာလာကနေစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအေအေနဲ့ဆက်နွယ်နေတယ်မတင်ကမှုနဲ့ဖမ်းဆီးခဲ့သူ90ကျော်စစ်ဆေးနေဆဲ36ဦးအမှုဖွဲ့ရယူထားတာ45ဦးပြစ်ဒဏ်ချမှတ်ခံရသူ73ဦးရှိနေတယ်လို့ဇွန်လ22ရက်နေ့နေပြည်တော်မှာပြုလုပ်တဲ့တပ်မတော်သတင်းစာရှင်းလင်းပွဲပြီးထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံအင်တာနက်တင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ7925ရောကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ရခိုင်စစ်ဘေးဆိုင်ရာသတင်းနောက်တစ်ပုတ်တင်ပြပါောင်းမယ်ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့အစိုးရတပ်တို့ကြားစစ်ဖြစ်နေတဲ့ရခိုင်မှာစစ်ဘေးတံကြောင့်အသက်ဆုံးရှုံးခဲ့ရတာနောက်မတင်ကာမှုတွေနဲ့ဖမ်းဆီးစစ်ဆေးခံရရင်တိတ်ခဲ့ရတဲ့ဒေသခံပြည်သူပေါင်း35ဦးထိရှိသွားပြီဖြစ်ပြီးလက်နက်ကင်တပ်နဲ့ဆင်နွယ်တဲ့ဆိုပြီးမတင်ကာလို့ဖမ်းဆီးစစ်ဆေးခံရတာကတရားကျော်ရှိသွားပြီလို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်စစ်ဘေးတံကြောင့်အသက်ဆုံးရှုံးခဲ့ရသူတွေဖမ်းဆီးညှဉ်းပန်းနှိပ်စက်ခံရသူတရားစွဲခံရတဲ့ဒေသခံတွေအတွက်ဆုံးရှုံးနေတာမှုတွေကိုသက်ဆိုင်ရာနိုင်ငံသားတို့အခွင့်အရေးကာကွယ်လုံခြုံမှုပေးဖို့နဲ့တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုလိုက်ပါတယ်စုမုံကစူးစီးတင်ပြထားပါတယ်ရှင
်။လာနေချီကြမြင်လာပြီးဖြစ်တဲ့ရခိုင်ပြည်နယ်တွင်းရခိုင်တိုင်းနာလက်နက်ကင်တပ် AA နဲ့မြမဆိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်ပွားနေတဲ့အချိန်စစ်ပြေးဒုက္ခသည်ပေါင်းက4,600ကျော်အထိရှိသွားပြီဖြစ်ပါတယ်။စစ်ဖြစ်နေတဲ့နယ်မြေတွေနဲ့လက်နက်တွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေကြားအသက်ဆုံးခဲ့ရသူနဲ့ရခိုင်တပ်နဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးစစ်ဆေးခံရင်တေဆုံးခဲ့ရသူပေါင်းက35ဦးထိရှိသွားပြီဖြစ်လို့တေဆုံးနေတာခဲ့ရသူနောက်ကြံ့ရည်သူမိသားစုတွေအတွက်တရားမျှတမှုရစေချင်ပါတယ်လို့ရခိုင်ပြည်နယ်ရသေတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေက VOA မြန်မာပိုင်းကိုပြောပါတယ
်ဖြစ်စေတဲ့အတွက်ပေတဲ့လူကအခုဆိုလောလောဆယ်မှာဖြစ်လေးရောက်လောက်ရှိနေပါပြီ။နောက်ပြီးတော့ဒီမဆစ်စေပေနဲ့ဒီတိုက်ပွဲတွေဖြစ်တဲ့အတွင်းနောက်ရောသေးမှာတက်မတော်ဒီဝင်လာပြီးတော့မှပေါ့နော်ဒီစနေပြစ်ခံရတဲ့ဒီတော်တော်များများသိတာတွေလည်းဆိုလို့ရှိအကုန်လုံးပေါင်းလိုက်ရင်တော့35ယောက်လောက်ရှိနေပါပြီ။ဆစ်စေတဲ့အချိန်အတွင်းမှာလည်းတော်တော်များများသိတာတွေလည်းရှိတဲ့အပြင်ကိုတစ်ဖက်ကိုတစ်ဖက်ကဘသူကလုပ်တယ်ဘသူကလုပ်တယ်ဆိုပြီးပဲအပြစ်ပုံချတာတွေကိုပဲကျမတို့တွေ့ရပါတယ်နော်။မတရားဖက်စီးခံထားရတယ်ရှိတယ်။နောက်လူတွေကိုတွေးရင်အေးအေးဆိုပြီးတော့ဖမ်းတယ်။ဟိုအေးအေးဟုတ်ဟုတ်မဟုတ်ဟိုဒါအေးအေးပဲဆိုတဲ့တစ်ချက်ချက်ပေါ့နော်သူတို့ဆွဲဆေးတာတွေရှိတယ်။အဲ့တဲ့ကြောင့်ကြောသားတယ်ဆိုရင်တက်မတော်ဒီကြောင်နဲ့တွေ့ရမှာကိုအရင်ကြောက်ပြီးတော့ထွက်ပြေးနေတာလည်းရှိတယ်အဲ့တော့ပြေးသွားတဲ့မိသားစုတွေကလည်းဟိုကျမတို့တွေလည်းတွေ့တိုင်းပြင်ပြတာလည်းရှိပါတယ်သူတို့ကိုဟိုလာပြီးတော့စုံစမ်းစစ်ဆေးတာကဒီလူခွင့်ကော်မရှင်တခုပဲစစ်ဆေးတယ်အဲတခုမှမမဟုတ်ဘူးเนาะလာပြီးတော့ဒီဟိုပါဗောဒီသေဆုံးမှုတွေပတ်သက်လို့တစုံတရာလုံဆောင်မှုတွေမရှိဘူးဆိုတာကိုတော့ကျမတို့ကိုလည်းအချိန်နဲ့အများတင်ပြနိုင်မှုတွေရှိပါတယ
်စီးရေးပြိပခါတွေပြင်းထန်နေစေနည်းနည်းမတည်ငြိမ်သေးတဲ့အချိန်ညမထွက်ရအမိတ်တွေကလည်းထုတ်ပြန်ထားစေဖြစ်တယ်လို့ဆစ်ဆောင်နေရတဲ့ပြည်သူကမှအနာပိုင်နေဘက်ကထက်မှန်ဖန်စီစစ်စေးလိမ့်ဆက်နေတာကတော့တရားဥပဒေစိုးမိုးမှုမဲ့နေပြီးဥပဒေမဲ့ပုံစံမျိုးဖြစ်နေတယ်လို့လည်းရခိုင်ပြည်နယ်ဘူးတီတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ကျွန်တော်ပြည်သူလူထုကနော်ဥပဒေနဲ့ကျွန်တော်ဒီပုံစံမျိုးဖြစ်နေတယ်လေကျွန်တော်ခေါ်ယူစစ်စေးတယ်အဲ့ဒါအဲ့ဒီနေရာမှာနော်အာခေါ်ယူစစ်စေးမှုတွေထုတ်တဲ့အချိန်ခါမှာဟုတ်ကဲ့ဒါကိုကြည့်ရှိခဲ့တယ်အဲဒါတွေနောက်ဆုံးတော့သူတို့နော်မတရားအတင်းဖွင့်နေတဲ့ဆက်တွေပြီးပြီးတော့နော်ဆော်ရွက်တယ်ဆိုတာကိုမပေါ်တဲ့အချိန်ခါမှာသူတို့တော်တော်နင်းလာတယ်အဲနင်းလာတဲ့အတွက်ကြောင့်ဒါတွေဟာသူတို့ရဲ့နင်းလာချက်တွေကိုကျွန်တော်တို့နော်ဥပဒေကြောင်းကသူတို့ကိုအဲနင်းလာမှုတွေကိုဒီဆက်ဆက်ကဆော်ရွက်ပြရမှာဖြစ်တယ်အဲအဲ့လိုနင်းလာမှုမရှိအောင်နော်ကာကွယ်တပ်ရှိနိုင်ဖို့အတွက်ကိုကျွန်တော်တို့အဲအစိုးရအနေနဲ့ဆော်ရွက်တဲ့နေလို့ကျွန်တော်တို့မြင်တယ်အဲနောက်ပိုင်းဒီကြိုရေးစခင်းတွေမှာပြည်စစ်တဲ့အချိန်မှာနော်သူတို့ဒီရဲ့စစ်ကြိုက်ဆိုင်ရာရုပ်ပတ်ဆိုင်ရာ
အခုလိုမျိုးစစ်တမ်းတင်ရခိုင်ပြည်သူတွေကြုံရတဲ့အခြေအနေတွေကိုရခိုင်မျိုးသားပါတီအန်ပီကဦးဆောင်ပြီးလွတ်တော်ကိုယ်စားလှယ်တွေဘက်ကကွင်းစင်းစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံတမရတော်ကာကွယ်ဦးစီးချုပ်နဲ့တပ်ဆိုင်ရာအဖွဲ့အစည်းတွေကိုတင်ပြခဲ့ပေမဲ့လည်းဘာတစ်ခုမှတုံ့ပြန်ချက်မရသလိုတာဝန်ယူမှုတာဝန်ခံမှုမရှိဘူးဖြစ်နေတယ်လ
ตรงนั้นก็มีชิ้นตะกุกเกเรอะดิก็ไม่ชิงอ่ะเลยจมารัวနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်းအခံနောက်တစ်ခါကာချုပ်ဆိုပြီးတော့ဒါလူကင်းရဲ့ကော်မရှင်တို့ကိုจมารัวနိုင်ငံစာတွေပို့ခဲ့ပါတယ်ဒီအစိုးရဖက်ကတာဝန်ရှိတဲ့လူတွေဖက်ကရောจมารัวတင်ပြထားတဲ့လူပုဂ္ဂိုလ်တွေဖက်ကရောဒါတစ်ခုမှတုံ့ပြန်ချက်တွေမရှိပါဘူးအဲ့ဒါကြောင့်ဒီจมารัวပြည်သူ့ကိုယ်စားလှယ်တူဦးဖြစ်တယ်ပြည
ပြည်သူကိုစာနာတဲ့အနေနဲ့ဟောကူလို့ဖြစ်နေတဲ့ဓာတ်တွေကတာဝန်ယူမှုတာဝန်ခံမှုနဲ့ဖြစ်ချင်းဖို့အခွင့်အရေးတစ်ခုတော့လိုအပ်နေပြီလို့ကျွန်မအနေနဲ့ဒီနေရာနဲ့ပြောချင်ပါတယ်ရှင်ပြည်သူကရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်နိုင်ငံသားတအူးချင်းစီရဲ့ဘေးကင်းလုံခြုံရေးနိုင်ငံသားအခွင့်အရေးလူခွင့်ရေးလုံခြုံကာကွယ်မှုမရပဲဆုံးရှုံးနေတာနေရာတဲ့အနေအထားပေါ်မှာတော့ပြည်ထောင်စ
TV Drenlo season ago, a cool tolling it and even radio season BBJ Kononaima, Intel set 17 and Mia set 3 Juru Regani Diet Panyu Jishu Namare, Darimaga, Diet Tolling Chain at the Vini, VOA and then a summon up today, Burmese.voanews.com, Jishu Nandalo, VOA at YouTube, Dudanet, Facebook, Dogani Birole, Jishu Nasin and Yavareshe. A cool or Janshin, a chain in the day, Jinchako, Guang Lung up your Japi Wang.
ဟောင်ကောင်ကျွန်းမှာသတင်းပတ်တွေနဲ့ချီပြီးဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးနောက်လူရှိနေသူတွေကိုတရုတ်ပြည်မှာရေးထန်လွှတ်ပြောင်းပေးနိုင်မယ့်ဥပဒေမူကြမ်းအားလုံးဝအောင်မြင်မှုမရခဲ့တဲ့အကြောင်းလဲပြောဆိုထားပေမဲ့ဆန္ဒပြသူတွေမေကွန်းထုတ်နေကြတယ်လို့ဥပဒေကိုအသိပြန်လဲပြင်ဆင်ရေးဆွဲနေသလားဆိုတော့ဖြေကြားမသွားပါဘူး။ရန်စွမ်းမှုနဲ့တန်လျက်ရှိသူတွေကိုဟော တစ်ခုရဲ့မှာပြောဆိုထားတဲ့ဗြိတိန်သံတမန်ကြီးကိုဆက်လက်ပြီးပြည်ဝထောက်ခံမယ်ထားတဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဆာမေကပြောဆိုလိုက်ပါတယ်ဗြိတိန်သံတမန်ကြီးကင်တိုရာကတော့သမ္မတထရန့်ဟာအရေးချင်းမပြည့်မီသူစိတ်တည်ငြိမ်မှုမရှိသူဖြစ်နေတန်တမန်မှတ်တမ်းမှာပြောဆိုထားခဲ့တာပါယူနီယံ2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်ခံထားတဲ့ယူနီယံသက်ဆိုင်မှုပမာဏထက်ကျော်လွန်ထုတ်လုပ်နေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂနိုင်ငံတကာအနုမြေအေဂျင်စီ IAEA ကအတည်ပြုလိုက်ပါတယ်။ယူနီယံကနျူကလ িয়ার နဲ့မထုတ်လုပ်နိုင်မှုရည်ရွယ်ပြီး 3.6 ခုနှစ်သက်ဆိုင်ယူယူနီယံကိုထုတ်လုပ်ဖို့ကန့်သတ်ထားပြီးအပြန်အလှန်အနေနဲ့နိုင်ငံတကာကပြည်စုတန်ခတ်မှုတွေချက်ချထားပါ။ဒါပေမဲ့လည်းအခုကမှစာချုပ်မှာသတ်မှတ်ထားတဲ့ပမာဏထက်ကျော်လွန်ထုတ်လုပ်နေတဲ့အကြောင်း IAEA ကစုံစမ်းတွေ့ရှိခဲ့တာပါ။
တဲ့တင်အချင်းချက်ကိုကောင်းလုံးချိန်ညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှဆုံမဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ် PO American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညာ 9:20 နာရီလိုင်းဒိုမီတာ 25kHz 15953ညလိုင်းဒိုမီတာ 32kHz 11803ညလိုင်းဒိုမီတာ 51kHz 9339နဲ့လိုင်းလာမီတာ 190kHz 15905ရောကနေတော်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လာပါစေရှင် PO ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်မှန်တယ်လို့ပ
This program has come to you from the Voice of America, Washington. From